မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့အတွက်အခုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့စီရောက်ရှိလာတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာကြသူတွေကိုရိုဟင်ဂျာလို့သုံးရင်ဆွေးနွေးနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကပြောလိုက်ပါတယ်။အခုချိန်ထိလည်းမလေးရှားနိုင်ငံဘက်ကဥတီသွားနေကြတဲ့လှေစီးပြေးဒုက္ခသည်တွေအရေးကလည်းတရားဝင်တန်တမန်ရေးအရဆွေးနွေးမှုတွေမရှိသေးသလိုမလေးရှားအင်ဒိုနီးရှားနိုင်ငံတို့ဘက်ကလည်းမြန်မာတန်ယုံတွေစီကိုတရားဝင်အကြောင်းကြားထားတာမရှိသေးတဲ့အကြောင်းမြန်မာနိုင်ငံဂျာယီဝန်ကြီးဌာနကပြောပါတယ်မတ်တင်ကီထိုက်ကဆက်သွယ်စုံစမ်းထားပါတယ်ရှင
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီကိုဥတီပြီးပင်လယ်ပြင်ကိုလှေနဲ့ဖြတ်ကျော်လာရောက်ကြတဲ့လေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေပါရှိတယ်လို့သက်ဆိုင်ရာအစိုးရတွေကတရားဝင်အကြောင်းကြားခဲ့ရင်မြန်မာအစိုးရဘက်ကမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုစစ်ဆေးပေးဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့ဒီအပိုင်းအတွင်းမလေးရှားနဲ့အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လိုက်ရတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာတဲ့ရိုဟင်ဂျာတွေလို့သုံးနှုတ်ရင်တော့မြန်မာနိုင်ငံသားဝင်ကြီးဌာနဘက်ကစီးစစ်ဆောင်ရွက်ဖို့မရှိနိုင်ဘူးလို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်
ကျွန်တော်တို့တရားဝင်ကဟိုဆွေးနွေးဖို့တရားဝင်ဟိုညှိနှိုင်းဖို့ဆိုတဲ့ဟာမျိုးကိုတော့ဆန်းနေပြည်နေမရှိဘူးသို့တော်လည်းဒါတွေ့တဲ့အခါဆွေးနွေးတာဟိုပြောချင်တယ်ဆိုတော့ဟိုအရေးအယောင်ပြတာလေးရှိတယ်။နော်ကျွန်တော်တို့အနေနဲ့ကတော့ဒါဒုရင်းကြဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟလာဆွေးနွေးလို့ဘာမှအကျိုးမရှိနိုင်ဘူးလေ။နော်အဲ့ဒါကျွန်တော်တို့ဟိုနိုင်ငံကလည်းဒါကိုဟလာဒီဟိုပြည်သူလူထုရောအစိုးရရောလက်မခံနိုင်တာဖြစ်နေတဲ့အတွက်ဒါဆွေးနွေးလို့ရှိရင်ဘာမှအလေးပဲရှိဘူး။ကျွန်တော်တို့အနေနဲ့ကတော့ဒါဟလာမြန်မာနိုင်ငံသားဟုတ်မှုဆိုတာတော့ကျွန်တော်တို့ကဒါလိုအပ်လို့ရှိရင်ဖြည့်ဖြည့်ပေးပါတယ်ဖြည့်ပေးတယ်ဟလာမြန်မာနိုင်ငံသားမှတ်နေဆိုရင်တော့ဟလာကျွန်တော်တို့ကတရားကိုနိုင်ငံမှာသူတို့ဟလာ residency ပေါ့လေသူတို့ပြနိုင်တယ်ဆိုရင်တော့ကျွန်တော်တို့ကအချိန်ကြီးသူတို့ဟလာပြန်ပြီးတော့လက်ခံပေးဖို့ရှိပါတယ်ပြင်ကြဆိုရင်တော့ကျွန်တော်တို့ကဆေးကိုမစင်းနေတဲ့ဟိုအခြေအနေမျိုးမှာရှိတယ်ကိစ္စဟလာဟိုဘယ်လိုခေါ်မလဲဟလာရိုဟင်ဂျာနဲ့ရိုဟင်ဂျာလို့ပြောရင်နိုင်ငံသားဖြစ်မှုအဲ့တော့ဟိုဆွေးနွေးဖို့တော့ပို့တော့ဝေးသွားတာပေါ့နော
်ဒီအပိုင်းအတွင်းမှာပဲမလေးရှားနိုင်ငံစီကိုဥတီထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်2000တို့ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုတာနဲ့ဒီလိုထွက်ပြေးလာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်ဒါပေမဲ့ဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဘက်ကရောမလေးရှားနိုင်ငံဘက်ကပါတက်ဆိုင်ရာမြန်မာတန်ယုံတွေကိုအကြောင်းကြားတာမရှိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။အစိုးရချင်းတန်တမန်နီးလန့်အရာတရားဝင်ပြောဆိုတာတွေမရှိပေမဲ့လည်းကြားသာပြင်းနေမှာပဲမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြင်းထန်သတင်းအေဂျင်စီ AFP ကိုပြောဆိုတာမှာတော့အခုလှေစီးထွက်ပြေးလာကြသူတွေဟာမြန်မာနိုင်ငံတွင်ဖိနှိပ်ခံရတာတွေကြောင့်ဌာနေပြန်ဖို့အခက်အခဲရှိတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ပြည်သူတွေကိုလူလိုသူလိုဆက်ဆံအုပ်ချုပ်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်နေတယ်ဆိုပြီးမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေက AFP သတင်းဌာနကိုကိုးကားဖော်ပြခဲ့ကြတာဖြစ်ပါတယ်။မီဒီယာတွေမှာဖော်ပြကြတဲ့ရိုဟင်ဂျာအရေးမြန်မာအစိုးရအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကခုလိုတုံ့ပြန်ပါတယ်။
ကျွန်တော်တို့မလေးတနေ့ပဲအာဆီယံစည်းဝေးဟိုဆက်မစ်လုပ်သွားတာပဲလေဒီအာဆီယံစည်းဝေးမှာလည်းကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟလာဒါဆွေးနွေးလို့ရတဲ့နေရာပဲလေဒါ venue ပဲနော်အဲ့ဒီမှာတောင်မှဟလာဘာမှမဆွေးနွေးခဲ့ဘူးအဲ့တော့သို့တော်လည်းဒီလို media ပေါ့နော် media consumption ကတော့ဟလာသူတို့လည်းဒါဟိုအရင်သိရင်သိလို့ပြီးတဲ့မိကုန်းမှာမူတည်ပြီးတော့ဟလာသူတို့လည်းဟိုဖြည့်သွားတာလေးရှိတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းဒီဒီရဘုမပြောတဲ့ဥစ္စာတွေတော့တိတ်ပြီးတော့ဟိုကျွန်တော်အနေနဲ့အထောက်အကူတော့ခက်တာပေါ့
မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်လက်ခံမထားပါဘူးရိုဟင်ဂျာလို့ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းရွှေ့ဝင်ရောက်လာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒါကိုလက်မခံတာကြောင့်ရိုဟင်ဂျာတို့ဟာနိုင်ငံမဲ့ဖြစ်နေကြရတာဖြစ်ပါတယ်ဖိနှိပ်ခံရမှုအလို့အကန့်ရှားပါမှုတွေကြောင့်မလေးရှားနိုင်ငံစီဥတီထွက်ပြေးကြတဲ့လေစီးပြေးရိုဟင်ဂျာအရေးအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ2000ကျော်နီးပါးရှိနေပြီးဒီအရေးအတွက်ကပြီးခဲ့တဲ့2014ခုနှစ်3လအတွင်းထွက်ပြေးကြတဲ့အရေးအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ် လေစီးပြေဒုက္ခသည်တွေကိုပြန်ပြီးမောင်းမထုတ်ကြဖို့အကူအညီတွေပေးကြဖို့ကိုလည်းကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယွန်းနေစီယာကနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်။